ခုဆက်ပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးတယ်လို့အဲ့ဒီထဲမှာမှတမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေတင်ဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှစ်ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲ။ဖြည့်ရှင်းဖို့နီလန်ရောရှိပါသလား။ဘယ်လိုသင်ခန်းစာများယူနိုင်ပါသလဲ။စာရာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရအဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါများဒေါခင်လင်းငယ်နဲ့ဒေါ်စင်မာဦးဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင်။ပထမဦးဆုံးကျွန်တော်ဒေါခင်လင်းငယ်နဲ့စားလိုက်ချင်ပါတယ်။အခုလက်ရှိကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်နဲ့ကြားမှာပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေတဲ့အခြေအနေရှိပါတယ်။ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လေသွားပြီဆိုတဲ့တည်ရင်ကျွန်တော်တို့မကြားရသေးပါဘူး။ဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်။နောက်ဆုံးကတော့ဟလာဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တက်မတော်ဘက်ကတောင်းတဲ့အထောက်အထားတွေကိုမပေးဘူးလို့ညင်ထားတယ်။ဒါကတက်မတော်ဘက်ကပြန်ပြီးတော့ဒါကုကုတွေကြောင့်လည်းထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရွေးကောက်ပွဲပြီးမှတက်မတော်ဘက်ကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလင်းငယ်။
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြီးရင်တက်မတော်ကလည်းအဲပြည်အောင်ရွေးကောက်ပွဲကော်မရှင်အပေါ်ကိုဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးစားမှုအခြေခံမရှိဘူး။နောက်ပြည်အောင်ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မတော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်ဒါကြောင့်မပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့အဓိကကတော့တယောက်နဲ့တယောက်စစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိဆောက်ထားနိုင်မယ်ဆိုလို့ရှိရင်တော့တိဆောက်နိုင်အောင်လည်းဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါပေမဲ့အဲခုပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်တာရှိတယ်ပေါ့ဒါပေမဲ့အဲ့ဒါကိုလည်းတမ်းမလို့တော့လက်မခံဘူးဆိုပြီးတော့ထပ်တောင်းဆိုတဲ့အခြေအနေ
โอเคကျတော့ဗဇင်မအောင်နေနဲ့ရောဒီပုံမှာဘလို့နားလဲပါလဲဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
မြင်ဦးဆုံးတော့ကျမတို့ကဒီ2020အထွေထွေရွေးကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျမတို့ကတော့ထုံးစံအတိုင်းပဲပေါ့နော်ရွေးကောက်ပွဲအလွန်မှာကျမတို့ရွေးကောက်ပွဲဆက်ဝန်းတဲ့ကဖြစ်စဉ်တစ်ခုအနေနဲ့ရွေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိနေပေါ့နော်ဆိုတော့ရွေးကောက်ပွဲကန့်ကွက်လာကကျတော့ဒီကိုယ်စားလှယ်လောင်းကိုယ်စားလှယ်အဖြစ်တည်ညာလိုက်ပြီဆိုရှင်အဲ့ဒီကိုယ်စားလှယ်ကိုကန့်ကွက်ချင်တယ်ဆိုရှင်ရင်းသူကဥပဒေရွေးကောက်ပွဲဥပဒေမပေါ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကော်မရှင်ကညင်ညာလိုက်တဲ့နေ့ရက်ဆက်ပြီးတော့ရပ်ပေါင်း55ရက်အတွင်းကန့်ကွက်လို့ရတယ်ဆိုတော့ရှိတယ်ဆိုတော့အဲ့ဒီ55ရက်အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လည်းပေါ့နော်အထောက်ထားကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့မဲနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့မဲနဲ့ဒီမဲကိုရတော့တာပါဆိုတော့ဟာလို့လက်ဆုံးလက်ကင်နဲ့ကိုယ်မပါဘူးလေဆိုတော့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချင်ကြတဲ့သူတွေရှိနေမယ်အဲ့ဒီထဲမှာပါပို့ဒီတက်မတော်ကလည်းအပအဝင်ပေါ့နော်သူတို့မှာတော့ဒါပေါ့ကိုယ်စလဲလောင်းအရာနဲ့ကိုယ်စလဲအရာတော့ဖက်ရကြီးကိုစားပြုတာမျိုးရှိနေမယ်သူတို့မှာလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရဒါမျိုးကိစ္စလေးတွေရှိကောင်းရှိမယ်လို့ယူဆတယ်ပေါ့နော်ဆိုတော့ဒီရုပ်ကွက်အလွန်ကာလရဲ့ဒီဖြစ်ရုံးဖြစ်စဉ်အတိုင်းပဲဒီကန့်ကွက်ချင်ကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီမကြည်လည်တဲ့ဟာလေးတွေကိုဒီချိန်ပြောခွင့်ရတဲ့အတွက်ဒါကိုအခြေခံပြီးတော့ပဲလုပ်တယ်လို့တော့ကျွန်မအနေနဲ့တော့ယူဆတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာဟလာတက်မတော်ဘက်ကနေပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထောက်အထားတွေပေါ့နော်မှတ်တမ်းမှတ်ရာတွေကိုပြောင်းစုရွေးကောက်ပွဲကော်မရှင်နဲ့ဟလာထုတ်ပေးဖို့ဆိုပြီးတော့တက်မတော်ဘက်ကတောင်းတယ်ပြောင်းစုရွေးကောက်ပွဲကော်မရှင်ကလည်းပဲဒါဥပဒေအရပေးလို့မရဘူးဆိုတော့မပေးဘူးဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဖွဲ့ကွဲအစင်းစင်းကိုသူကညွှန်ကြားထားတယ်ဆိုတော့မက်ကလင်းငယ်ဘသူကမှန်တယ်လေကျွန်တော်နားမလဲဘူးတက်မတော်ဘက်ကမှန်သလားရွေးကောက်ပွဲကော်မရှင်ဘက်ကမှန်သလား
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီကျွန်တော်တို့ရွေးကောက်ပွဲဆိုတာကပြည်သူလူထုရဲ့စံထားကိုဒီလက်နဲ့ကင်းမဲ့စွာနဲ့ထုတ်ဖော်တဲ့အခြေအနေပေါ့နော်အဲ့လိုဒီရွေးကောက်ပွဲတစ်ခုပြည်သူအားလုံးရဲ့ အာနာပါဝါဒီရွေးကောက်ွယ်ကာလမှာပဲရှိရပါကျမတို့လူလူရဲ့အာနာပေါ့နော်အဲအဲ့ဒီဟာကိုမာတက်နိုင်ရင်တော့ဒီဟာမှာဒီလက်နဲ့ကြိုင်တဲ့အဖွဲအစည်းတွေပေါ့တက်မတော်ပဲဖြစ်ဖြစ်တခြားလက်နဲ့ကြိုင်အဖွဲအစည်းတွေပဲဖြစ်ဖြစ်ရွေးကောက်ွယ်မတိုင်းခင်မှာရောရွေးကောက်ွယ်အပြီးမှာရောဝင်ရောက်ပတ်သက်ဆက်ဖက်တာမျိုးတော့ကျမတို့ကမလိုလားပါဘူးကျမတို့ကတခါတလေဒီစောင့်ကြည့်သူတွေအနေနဲ့ကော်မရှင်ရဲ့လိုအပ်ချက်တွေကိုထောက်ပြရဲဆိုတာကလည်းတကယ်တော့ဒီကျမတို့ပြည်သူလူထုရဲ့အာဏာကိုကောင်းကောင်းမွန်မွန်တိတိကျကျမှန်မှန်ကန်ကန်နဲ့ပေါ်ဆောင်ပေးနိုင်တဲ့မြို့ကပွဲဖြစ်စေခြင်းလို့ကျမတို့ကအဲဒါကိုကော်မရှင်ရဲ့အားနည်းချက်တွေကိုထောက်ပြတာပါဒါပေမဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေကဝင်ပြီးတော့ဆက်ဖက်ပြီးတော့ကျမတို့ဒီမိုကရေစီရဲ့အနှစ်သာရကိုညှိုးနှိုင်းသွားမယ့်ဟာမျိုးတော့မလိုလားပါဘူးအဲ့တော့ပြောရရင်တော့ဒီအမရောအနေလက်တက်ကိုင်းတဲ့အဖွဲအစည်းအနေနဲ့ဒီရွေးကောက်ပွဲအပေါ်မှာဆော့ဖက်ထားကိုစောင့်ကြည့်သူတွေအနေနဲ့ရောကျမတို့ပြည်သူလူထုအနေနဲ့လည်းကျမကတော့မနှစ်သက်ပါဘူ
းရှင်။ဟုတ်ကဲ့မဆင်ပါဘူးရောဒီကိစ္စမှာဘယ်ဘက်ကမှန်တယ်လို့ယူဆပါကြလဲ
။ဒီမှန်တယ်မှားတယ်ဆိုတာထက်ပေါ့နော်အဓိကကတော့ဒီလုပ်ပိုင်ခွင့်ပေါင်တော့ရှိကြတာပေါ့နော်။အထူးသဖြင့်ဒီကောက်ကွက်ချင်းဆိုတဲ့ကိစ္စရက်တွေအပေါ်မှာဆိုလို့ရှင်လဲသူလုပ်လို့ရတဲ့ပေါင်ပိုင်များဆိုတာရှိတဲ့ခါကျတော့အဲ့ဒီပေါင်နဲ့အဲ့ဒီ platform ကိုအခြေခံပြီးတော့မှဒီတက်မတော်ဆိုလဲတက်မတော်ဘက်ကဒါကိုအသုံးချတယ်လို့တော့ယူဆတယ်ဆိုတော့သို့တော်လည်းပဲဒီတစ်ဖက်ကပြည်ထောင်စုကော့ပိုကော်မရှင်ကတော့ဒီအပေါ်မှာဒါတစ်ဖက်ကဖြည့်ရှင်းပေးရတဲ့သူလည်းဖြစ်တယ်လို့တစ်ဖက်မှာဒီဆွဆွဲခံရတဲ့သဘောမျိုးလည်းဖြစ်တဲ့ခါကျတော့သူ့အခြေအနေနဲ့ကျတော့လည်းပြန်ပြီးတော့ပြောရမယ့်ကိစ္စရပ်တွေရှိတာပေါ့နော်အထူးသဖြင့်ဒါကဒီအဖွဲ့အစည်းချင်းအဖွဲ့အစည်းပြောတဲ့ခါကျတော့ဥပဒေနဲ့ပဲရှင်းတယ်လို့မြင်တယ်ဆိုတော့ဒီဥပဒေပိုင်းဆိုင်ရာကိစ္စအသေးစိတ်ကတော့ဒါဥပဒေသမားတွေကတော့ကျွန်တော်တို့ဖက်ဖို့လုပ်နိုင်လည်တာမျိုးရှိမယ်။ဒါပေမဲ့အကြမ်းင်းအဖြစ်ယူဆရင်ကတော့ဒီလိုမျိုးပေါ့နော်ဆွေးနွေးမှုညှင်းခုံမှုဆိုတာတော့ရှိမယ်။သို့တော်လည်းပဲပေါ့နော်ဒီကျွန်တော်တို့မလိုချင်တယ်လဲဆိုတော့ဒီဘာလို့ပြည်လဲချင်တယ်လဲပေါ့နော်ကျွန်တော်တို့ပြည်လဲချင်တဲ့တက်တနာလေးကိုတော့ကျွန်တော်တို့ကနှစ်ဖက်စလုံးကတော့ဒါလေးကိုတော့ထပ်သွင်းစဉ်းစားဖို့လိုမယ်။အဲ့လိုမဟုတ်ဘဲနဲ့ပေါ့နော်ဒါကိုယ့်ရဲ့အကျိုးစီးပွားတစ်ခုတည်းအတွက်ပဲဒီအပေါ်မှာဒီအချိန်တစ်ခုပေါ်တော့အတုံးချပြီးတော့ပြောနေတာမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့တွားချင်တဲ့လမ်းကြောင်းတွေကျွန်တော်တို့ဖြစ်ချင်တာရဲ့ proper တော့ပို့ပြီးတော့ဝေးတော့တာမျိုးပေါ့နော်မရောက်တာမျိုးဒါမျိုးလေးတွေရောက်ဖြစ်ခိုင်မှာတော့စိုးရတယ်ပေါ့
။ဟုတ်ကဲ့ဆိုတော့မကင်လင်းကြီးဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမတော်ဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာရည်ွယ်ချက်နဲ့လုပ်တယ်လို့မကင်လင်းကြီးနားလေတယ်တမတော်ဘက်ကဘာဖြစ်ချင်တာလဲဘာလူချင်တာလဲဘလို့ရည်ွယ်ချက်ပါတယ်လို့နားလေ
အခုတော့သူတို့အပြန်အလှန်ပေါ့နော်ဒီကျင်းညာချက်ထုတ်တဲ့ဟာတွေကိုပြည်သူလူထုလည်းသိအောင်ဟိုအိတ်ဖွင့်ပေးစာလို့ပုံစံမျိုးတွေနဲ့ပေါ့နော်သူတို့လောက်ကြရတဲ့အခါကျွန်တော်တို့လူထုလည်းသိခွင့်ရှိရပေါ့တကယ်တော့ဒီအဲ့ဒီဟာတွေရဲ့နောက်ကွယ်မှာကျွန်တော်တို့မသိသေးတဲ့အကြောင်းအရာတွေလည်းရှိမလားမသိဘူးဒါပေမဲ့တတိပြုမိရာတကူကရွေးကောက်ပွဲပြီးပြီးချင်းမှာခုနကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကလည်းဒီရွေးကောက်ပွဲရလက်ကိုအားလုံးလက်ခံကြပါဘာညာဆိုပြီးတော့ကျင်းညာချက်ထုတ်တာကိုတိလိုက်တယ်အဲ့ဒီအချိန်မှာဒီကျမတို့လည်းစောင့်ကြည့်သူတွေအနေနဲ့ကရွေးကောက်ပွဲနေ့အချိန်အနေမှာမဲလာတဲ့ပြည်သူလူထုရဲ့အဲလာပြီးမဲထဲတဲ့နှောင်ပြီးမဲယုံကြီးရဲ့ဟိုပေါ့ငိမ့်သက်စွာစီကန်းကြာနာမှုအချိန်အနေပေါ့နော်ဒီမဲယုံကြီးမှာစူပူပူပေါ့ဒီလိုဇောရကတက်တာအများကြီးမတွေ့ရတဲ့အတွက်ဒီရွေးကောက်ပွဲရဲ့ရလက်ကကျမတို့ကဟိုဘယ်ပါတီနိုင်တယ်အဖြေဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိမ့်ငိမ့်နဲ့အောင်အောင်မြင်ပြီးသွားရရွေးကောက်ပွဲလို့ကျမတို့သုံးသပ်မိရပေါ့ကျမတို့လည်းအလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ကဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တီငိမ့်နဲ့တရားမျှတရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တယ်ဆိုချီးမွမ်းတာတွေထွက်ခဲ့တယ်ပေါ့နော်အဲ့တော့ကျမတို့စောင့်ကြည့်သူတွေအနေနဲ့လည်းပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လည်းဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ယူတွေလည်းမရှိခဲ့ဘူးပေါ့နော်နောက်ပိုင်းမှာတော့ခုနလိုလောက်ကြံခံရရောရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များပြီးလို့မိမိတို့ဟုတ်ကဲ့ကျင်းတတ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်နေဆိုတဲ့အခြေအနေမျိုးကျမတို့ကောက်ချက်ချခဲ့တယ်အဲဝမ်းတာခဲ့တယ်ပေါ့နော်ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာသလိုဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကတော့ခုနမက်ဆင်မာကိုပြောသလိုပေါ့ကိုယ်စလဲလောင်းတွေကရလက်ကိုမကျင်းတတ်ဘူးဆိုရင်တီးကြစီသူတို့ရဲ့ရှင်ပြိုင်နဲ့နည်းမြန်မာသာသူတို့ကဟိုပေါ့ဇောရကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့ဒါပေမဲ့ဒီလက်နက်ကင်အဖွဲ့အစည်းတခုဖြစ်တဲ့ဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကပြန်စစ်ဆေးခြင်းနဲ့လို့ဘာလို့ပါလာတာကျမတို့အံ့ဩမိတယ်ပေါ့နော်ဟိုအစဉ်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဒါမျိုးကြီးလုံးလို့ရတယ်ဆိုတော့အစဉ်လာမျိုးကြီးဖြစ်သွားမှလည်းကျမတို့တော့တိတ်မလိုလားဘူးပေါ့နော်ဒီပြည်သူလူထုရဲ့လက်နက်မဲ့လူတွေရဲ့ဆန္ဒထောက်ဟိုပါဆန္ဒကိုထောက်ဖို့ခွင့်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ ပတ်သက်တာမျိုးမရှိသေးခြင်းဖြင့်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံမှာလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မရုံအဖွဲ့အစည်းကဒါတွေကိုပြန်ပြီးတော့ကြည့်ခြင်းမှာလဲစစ်ဆေးခြင်းမှာလဲဆိုတာကြတော့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောဆန့်ကျင်တာလားပေါ့ဒီတက်မရုံအနေနဲ့ဒါလဲပေါ့နော်အဲ့လိုလေးတော့သုံးသပ်မိပါတယ
်ဟုတ်ဟုတ်မဆင်မဦးလို့အနေနဲ့ရောတက်မရုံဘက်ကဟလာဘလူရည်ရွယ်ချက်လဲဘာလူချင်တာလဲဘာကြောင့်ဒီလိုလုပ်တယ်လို့ယူဆလဲ
ပို့လင်ပြောရရင်တော့ဒါကတော့ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်ရေးပါတဲ့ institution တစ်ခုအနေနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီကျွန်တော်နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းလို့အဓိကကစားနိုင်တဲ့လုပ်နိုင်တဲ့ institution ကြီးတဲ့ကတစ်ခုဖြစ်တဲ့အတွက်သူကတော့အကြောင်းပြချက်တွေတော့မျိုးမျိုးရှိနိုင်တယ်ဥပမာကျွန်တော်တို့မြန်မာတက်လောက်ဆိုလို့ရှိရင်ဥပမာတော့ခိုင်ပိစဆိုလို့ရှိရင်လည်းအစားတော့ကျွန်တော်တို့ဒီဒီဘက်ကတက်မတော်နဲ့ရခိုင်တိုင်းရင်းသားတွေဆိုတော့မပြေလည်နိုင်ပြခိုင်အင်းဘာကလာနေကြတဲ့အခွင့်အရေးဆိုလို့ရှိရင်မပြေနိုင်ဘူးလို့ယူဆထားတဲ့ဟာတွေဆိုလို့ရှိရင်ချက်ချင်းကြီးပေါ်မှာပြေနေတော့တဲ့ဟာတွေရှိတယ်ဆိုတော့နောက်ပါရဲ့အကြောင်းအရာတွေတော့ဒါဒီလောက်ထိလုတ်ပိုင်ခွင့်ရှိတဲ့ institution တခုအနေနဲ့တော့တော်တော်အများကြီးဒီကစားတဲ့တဘောမျိုးတို့ရကျင်တဲ့ဟာကိုဒီရအောင်ပေါ့နော်သူရဲ့ကစားခွက်မျိုးမျိုးတွေအနေနဲ့လုတ်တဲ့ဟာမျိုးတော့လည်းဒါရှိဖို့ရှိကောင်းရှိမယ်ပေါ့နော်ရှိဖို့များတာပေါ့အခုလိုလုတ်တဲ့အနေထားကြတော့ဆိုတော့အခုလဲဆိုတော့ခါကြတော့ဒါပုံမှန်အဖြစ်ဆိုလို့ရှိရင်ဒီရှေ့ကဆင်မတို့ပြောတော့တယ်လို့ပေါ့ဒီကရုပ်ကပေါ်ရလာဖြစ်တယ်ကျွန်တော်တို့ဒီလူလူရဲ့သဘောထားဖြစ်တယ်တကယ်ဒီလူလူကိုကိုစားပြုတဲ့ဒီ professional ဖြစ်တဲ့ဒီတတ်တခုအနေနဲ့ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီလူလူရဲ့စာသားသဘောထားတွေကိုလေးစားဖို့ဆိုတာဟာလေးကိုလည်းထပ်သွင်းစဉ်းစားဖို့လိုတာပေါ့နော်တော်တော်လည်းပဲတစ်ဖက်မှာကျတော့ဒီကျွန်တော်တို့တွေအများစုကသဘောမတူတဲ့ကိစ္စရပ်တွေဒီလိုဟာတွေဖြစ်လာတာဆိုတော့ခါကြတော့သူရဲ့သဘောထားကဒီမှန်ငေါမှန်ရဲ့လားအာကျွန်တော်တို့တွားကျင်တဲ့ဒီအကုန်လုံးအေးချင်းချင်းဖြစ်ကျင်တဲ့အဆင်ပြေကျင်တဲ့ဒီဒီမိုကရေစီတည်ငြိမ်တဲ့ဒီမိုကရေစီပလက်ဖောင်းတစ်ခုမှာအတူတူအေးစစ်စစ်ဖြတ်ကျင်တဲ့ဆိုတော့ဟာကိုတို့ကတကယ်ရောအားပေးကျင်တာရောက်ရလားဆိုတာမျိုးကျွန်တော်တို့ကလည်းဒီမိကုန်ထုတ်စရာတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆက်ပြီးတော့မှတို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောင့်ကြည့်ရမှာဟာပြောရမှာဟာတော့ရှိတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုပေါ့ဆက်ပြီးတော့ဘာဖြစ်နိုင်တယ်လဲဆိုတော့မကလင်းငယ်ဒီအခြေအနေကနေပြီးတော့ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေတင်ဖြစ်နေတာကနေပြီးတော့
အခုအချိန်နေကတော့သွေးလိုဆန်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့အဲသွေးလိုဆန်းနေကြဒီခုမွေလင်းလင်းပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆိုပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအယက်သားအစိုးရကိုသွေးလိုဆန်းနေလို့ကျမတို့ကမြင်ပါတယ်ဒါပေမဲ့ကျမတို့ဒီစောင့်ကြည့်ရဲ့တွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အဆောက်အအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရာရူးပေါ့ဥမာခရိုင်ကော်မရှင်အတွင်းရေးမှုလို့ရာရူးတွေကအစားတော့ပြောရရင်တော့တက်မတော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါမဲ့ကော်မရှင်လုံငန်းကိုခုနလိုဟိုဥပဒေဘောင်တွေကနေပြီးတိတိကျကျတော့လုပ်ခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့ဒီပြည်အောင်လူရွေးကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းဝန်ထမ်းရာရူးကြီးရဲ့အဆင့်တွေကတော့ဒီတက်မတော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့ဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်အောင်ကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးရိုးဆန့်ကြည့်တဲ့ပုံစံမျိုးပေါ့နော်အဲ့တော့ဒီကျွန်တော်တို့ဒီအယက်သားအစိုးရအစိုးရအတိုင်းဒီပြည်သူလူထုကတင်းမြောက်ထားတဲ့အစိုးရအားကောင်းလာအောင်ကတော့ကျွန်တော်တို့ပြည်သူလူထုမှာတာဝန်ရှိတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတဲ့အခါကျစစ်အာဏာရှင်စနစ်ရဲ့ခါးသီးမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်တော့ဒါကျမတို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါပေါ့နော်ဒီသွေးလိုဆန်းမှုမှာအဲကျမတို့ဟိုဘာဘာနဲ့နဲ့နဲ့ပေါ့ပြည်သူလူထုကတစားကံမဖြစ်အောင်မြေးစားပဲမဖြစ်အောင်ပေါ့ခုနမက်ဆင်မာဦးပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဂျားထဲမှာမြေးစားပဲနဲ့အများကြီးသေခဲ့ရတယ်ဒါပေမဲ့ပြေလည်ခြင်းတော့လေတခဏချက်ချင်းဆိုဒီတားဆုံးသွားခဲ့တဲ့လူတွေအတွက်အဆုံးသွားခဲ့ရတဲ့လူတွေအတွက်ဆိုကျမတို့အများကြီးစိတ်မကောင်းဘူးနော်စောစောစီးစီးတွေကဒီလိုမဆုံးခင်เนี่ยပြည်နယ်ဘာလားပေါ့အဲ့လိုတော့ဒါခံစားမိရေပေါ့เนาะအဲ့တော့ကျမတို့လူလူအနေနဲ့ကတစားကံမဖြစ်အောင်နေစားပဲမဖြစ်အောင်နောက်တစ်ခါကျမတို့ရဲ့ပြည်သူအာဏာနဲ့တိဆောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့เนาะအဲ့ဒါပြောက်မသွားအောင်ကျမတို့ဆက်ပြီးတော့ဘာဘာနဲ့နဲ့ရှိရမယ်ချင်
းဟုတ်ကဲ့နော်မဆင်မအောင်ရောဒီချိန်တွေကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ခမန်းတွက်ချက်ထားတာရှိပါလား
ကမန်တော့ချက်ဆိုတော့ကျမအနေနဲ့တော့ဒီရုပ်ောက်ပွဲအလွန်ဖြစ်တဲ့အတွက်ပေါ့เนาะဒီအခုကရလက်ကကြတော့လဲဒီပါတီကြီးတခုကနေပြီးတော့အများကြီးရတော့တဲ့ဟာဒီကလည်းဒီတခြားဆန့်ကျင်ဘက်အခွဲ့အစည်းတွေပေါ်မှာလည်း တော့မကြည့်လဲတာတွေပါတယ်ပို့ပြီးတော့ဖြစ်သွားစေနဲ့ညင်းနေကျွန်တော်အဲ့ဒါကိုအခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေအထားမှာကော်မရှင်ကလည်းဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့အပြန်အလှန်အနေနဲ့နောက်ဆုံးကြရင်တော့ဥပဒေလမ်းကြောင်းအရာပေါ့နော်တစ်ဖက်နဲ့တစ်ဖက်ခြေပတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်တော်ကလည်းတကယ်ဟိုဟာနေ့ကထုတ်ပြန်ထားတဲ့ November ဘာဒီဇင်ဘာဆယ်ရက်နေ့ထုတ်ပြန်ထားတာဆိုတော့ commission ဘက်ကလည်းထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျွန်တော်တို့အခုမျိုးကပွဲရလက်ကြီးကိုအရင်ကြီးထိခိုက်တော့မှသူတို့ပြောသလိုအစားအရာတွေပြန်လုပ်ပြီးတော့အဲ့လောက်အထိကြီးတော့မစိုးရသောက်နိုင်ဘူးလို့တော့ကျွန်မအနေနဲ့တော့အကောင်းမကတ်ပြီးတော့မှတော့ညှော်လင့်ထားရပေါ့နော်တိုးတော်လည်းပြောလို့တော့လည်းမရဘူးသူရဲ့အခြေအနေကြောင့်လာဖြစ်တယ်ဒါပေမဲ့ကျွန်မအနေနဲ့တစ်ခုပဲမြင့်တရခံကျင်တာကတော့ဒါဘလိုပဲကိုရတဲ့ပေါင်တွေကလောက်ကျန်တယ်ဖြစ်စီပေါ့နော်ဒီကျွန်တော်တို့ပြည်သူလူထုရဲ့အကျိုးစီးပွားပေါ့ကျွန်တော်တို့ရဲ့အားလုံးရဲ့အကျိုးစီးပွားကိုတော့ကျွန်တော်တို့ရဲ့အပေါ်မှာမမေ့ဘူးလို့ပဲဆိုတာလေးပေါ့နော်အဲ့ဒါကိုပြတ်ပြီးတော့မှကိုရဲ့အတန်အတွက်ကိုရဲ့ဒီအဖွဲ့အစည်းအကျိုးစီးပွားအတွက်ပဲဆိုလို့ရှိရင်တော့ဒါဘယ်သူမှအကျိုးရှိမှာမဟုတ်ဘူးဆိုတာလေးတော့ပြောချင်တယ
်ဟုတ်ကဲ့ဟုတ်ပြီဒါဟိုဒီခြေတင်ဖြစ်နေတဲ့ကိစ္စကဟိုနှစ်နာမယ်ဆိုရင်ပြည်သူလူထုပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မက်ကင်လင်းငယ်ကြီးဘယ်လိုဖြေရှင်းလို့ရရနိုင်မလဲ
ဘယ်လိုဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲ့အစည်းဒီပြောရရင်တော့ဒီတက်မတော်လို့အဖွဲ့မျိုးမှာလဲဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မတော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ဟိုကင်တွယ်နိုင်တဲ့အတိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာကုနာပြောသလိုပြည်သူလူထုအတွက်အဲဒီတက်မတော်ကလဲမှန်မှန်ကန်ကန်နဲ့ပြည်သူလူထုစံနာကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည့်နေနိုင်တယ်နောက်တစ်ခုရှိတာကတော့ဒီအဲပြည်အောင်ရွေးကောက်ပွဲကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်ပြည်အောင်ရွေးကောက်ပွဲကော်မရှင်ကလည်းတက်မတော်နဲ့အခြေအလဲတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလေအဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါသိဘာကြောင့်လဲဆိုတော့ကျမတို့စောင့်ကြည့်လူတွေစောင့်ကြည့်ရဲ့လူတွေရဲ့ဘဟုတုတအရပြည်အောင်ရွေးကောက်ပွဲကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနလိုအဖုံးကွယ်ထားစီရလျှို့ဝှက်ထားစီရဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဆန္ဒရှင်ဆိုဟိုပါဝင်ရအွေခဲခန်းရှင်ပြိုင်နဲ့ကိုယ်တလေလောင်းတဦးချင်းစီရရရလက်တည်းကမဲရမဲဆာရွက်တည်းကအစာအိတ်တွေနဲ့အသီးသီးထုတ်ထားအဲဆိုဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါကလောက်ထားတာပေါ့နော်အဲ့တော့တကယ်တမ်းဘာရည်ရွယ်ချက်နဲ့ဒါတွေကိုတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှင်တော့ဟိုဒါရေးရှိဒီလိုရေကောက်ပွဲကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်။ဒါနှိလို့ရောရမယ်ချင်ပါတယ်
။အ
ဲ့တော့ကတက်မတော်အနေနဲ့ကလည်းပြက်သားတဲ့တိကျရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်။ဘလို့ရည်ရွယ်ချက်နဲ့ပြန်တောင်းပါတယ်ဆိုတာမျိုးပြောဖို့ရောမျိုးလည
်းဟုတ်ကဲ့။မဆင်မဦးလူအနေနဲ့ရောဒါဟိုဘယ်လိုဖြေရှင်းရင်ပြည်လဲမယ်လို့တွေးမိတာရှိပါလား။
ဆိုတော့အခုဒီ20 20ဆိုလို့ရှိရင်ပို့ပြီးတော့လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လွတ်ပူတဲ့2015ရင်ထပ်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုလေးလမ်းဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြီးတော့လေးလာဆောင်ကြည့်ကြရတယ်လောက်တာရှိတယ်ဒါတွေလောက်ကခြင်းရဲ့ရည်ရွယ်ချက်ကဒါယူကော့ကွဲရဲ့ဒီယူကော့ကွဲဒီမှာစီမံခန့်ခွဲတဲ့ပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံအတူတူကနေလက်ခံထားတဲ့အခြေခံဒီရုပ်ကောက်ပွဲဟာမြတ်တက်ခြင်းမမြတ်တက်ခြင်းလွတ်လပ်ခြင်းလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိရဲဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းလေ့လာစောင့်ကြည့်တဲ့သူတွေအနေနဲ့လည်းဒါကိုတနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမှတ်တသိခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတဲ့အကုန်လုံးကလည်းစီခံစားရအများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေအထားမှာကျွန်တော်တို့တွေ့ရှိချက်တွေရှိတယ်ဒါပေမဲ့အဲအဲ့ဒီအထက်မှာဒါအားလုံးကိုချုပ်ပြီးတော့ကျွန်မနားလည်ထားတယ်လို့ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတပ်ဖက်ကဆိုရင်ခြားတော့ကြည့်ကြီးကတည်းကမျိုးမရှိဘူးဆိုတော့ဟာမျိုးကျွန်တော်တို့ဒီခြုံငုံပြီးတော့မှပြောမှာစံဒီလောက်အထိရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီလက်လေးလာဆုံးကြည့်ခဲ့ကြတာလည်းရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအတိအမှတ်တပ်ဖက်ကလည်းအတိအမှတ်ပြုဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်တနည်းအဖြစ်တော့ပေါ့ဒါကိုအဲဘယ်လိုမထားပဲနဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှင်တော့ပြဿနာမပြေလည်းပဲနဲ့ပြဿနာကြီးပြဿနာပေါ့နော်ဒီလိုဖြစ်တာအပြင်ပုံမှန်ပို့လို့တော့မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ခေါင်းထဲဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်အသတ်တော့ရှိရမှာပေါ့နော်ဥပဒေကြဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာကျွန်တော်တို့ဟလာနှစ်ဆန်းဆိုရင်ဒါလွတ်တော်အသစ်စရတော့မယ်လေပြီးတဲ့အခါကျရင်လွတ်တော်ကနေပြီးတော့အစိုးရဖွဲ့ရေးကိစ္စလုပ်ငန်းစဉ်တွေအစဉ်အဆက်လုပ်ရတော့မယ်ဆိုတော့ဒီရွေးအငင်းပွားတဲ့ကိစ္စတွေဟလာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုင်ကြားကြတာတွေကဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာဟာရှိပါသလားမခင်လေး
ကွနာမဆင်မောက်ပြောရတဲ့အချိန်မှာလဲပါတော့သွားရေလေးဆန်းငါးရဲ့အတွင်းကိုကန့်ခွက်လို့ရရတယ်ပေါ့နော်ဒီမကျင်တဲ့ထားတွေကိုပေါ့ကန့်ခွက်လို့ရရတယ်ဒါပေမဲ့အဲ့ဒီကန့်ခွက်ချက်တွေပေါ်မူဒီပြည်သူလူတွေကဝယ်ကော်မရှင်ရတော့အဲ့ဒီအမှုတွေကိုသူစစ်စစ်နေတဲ့အခါမှာဘယ်အချိန်မှပြီးရမယ်လို့တော့အတိအကျကန့်တဲ့ထားမရှိဘူးတော်တော်အများဆုံးပေါ့နော်တဲ့ဟိုပေါ့အများဆုံးဆုံးဖြတ်နိုင်လို မကြတာပေါ့နော်ဒေသတော့မသိဘူးသို့တော့2015မှာအလောင်းမရှိရတာမှာဖြည့်ရှင်းရတဲ့ဟာမှာတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ယူဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန့်ကွက်လွှာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့ထင်တယ
်ဆိုတော့မင်းစင်မော်ကြီးဆိုတော့ဒီအခုလက်ရှိရလာတက်ကတက်နေဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်လာတိုင်ကြတာတွေပြုကြတာတွေအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမင်းစင်မော်ကြီးစိုးရသည့်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့မှဒါတွေဆက်ဖြစ်နေမယ်လားလားရှိနေလားဟုတ
်အဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုယ်စလဲလောင်းအမြင့်စင်းကြီးညာပြီးဆို45ရက်ကံကန့်ကွက်ရမယ်အဲ့ဒါကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကနှစ်ပေါက်မယ်ပေါ့ရှင်အထူးသဖြင့်ကျွန်တော်တို့ဒီ2015အတွေ့အကြုံရဆိုလို့ရှင်ဆရာမပြောသားတယ်လို့ကျွန်တော်တို့ဒီနှစ်ကြာတယ်ပေါ့နော်ဒီဂျာဖက်ရေကော့ပွဲဆိုလို့ရှင်6လကြာတယ်ပေါ့ဂျာဖက်ရေကော့ပွဲမှာဆိုလို့ရှင်ဥပမာစစ်ကမ်းအမှတ်လို့မျိုးဆိုလို့ရှင်သူကတခြားဒီပြတော်ဆိုရေကော့ပွဲပုံရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကန့်ကွက်လာတင်တင်းပြီးတော့အမှုတွေဂျင်းတင်တဲ့ဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုပြီးဟာလူမျိုးပေါ့နော်အဲ့လိုတာနာကနေလူမျိုးပဲအခုလည်းအဲ့ဒါအနည်းဆုံးတစ်နှစ်ကတော့သူကြာမယ်ဘာဖြစ်လို့လဲဆိုတော့ဒီဥပဒေအရလည်းကျမတို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျွန်မမြင်တာပေါ့နော်တက်လာမယ့်အစိုးရကကျတော့မတ်လပုံပေါ့သူတို့စပြီးတော့ပြည်တော်စီခေါ်ပုံရှင်အတစ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတဲ့အခါကျလို့ရှိရင်အဲ့ဒီပြဿနာတွေအကုန်လုံးဖြည့်ရှင်းရမှာပုံရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီကုန်ရှင်အဟောင်းနဲ့မဆိုင်တော့ဘူးဒါပေမဲ့လူဟောင်းတွေကိုလည်းတာမန်အဖြစ်တော့လူဟောင်းတွေကိုပဲပြန်ပြီးတော့ခန့်ကြတယ်ပေါ့နော်တော့နောက်ကတော့အများနဲ့ပါလိမ့်ရှိတယ်ပေါ့ဆိုတော့အဲ့လိုလေးတော့ရှိရတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုမျိုးဖြည့်ရှင်းတာပေါ့တို့တက်ဆိုင်ရာခုံမျိုးဖွဲ့ခုံဖွဲ့နေပြီးတော့ဆိုရောက်ပေါ်ကော်မရှင်နဲ့ဟိုဖြည့်ဖွဲ့ပွဲတွေဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျွန်တော်တို့အတွေ့အကြုံညာတော့သူ့ရှင်းလင်းဒီဥပဒေနဲ့လုံထုံးလုံးဒီပိုင်းရှင်းလင်းထားတဲ့အရာကိုတို့ကတော့အနေဆုံးတစ်နှစ်ကတော့ကြာမယ်ရှင်းကန့်ကွက်တာကတော့ဒီ45ရက်အတွင်းမှတို့တော့စတင်လို့ရမယ
်
ရှင်းတာကတော့တစ်နှစ်လောက်ကြာမယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရေကော့ပွဲလုပ်ပြီးဆိုတာနဲ့ရုပ်ကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြည့်ရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလူမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြတယ်ဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေတင်ကိစ္စမျိုးကနေဘက်ခင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလန်းနေထုတ်တုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်နေဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုထင်တယ်လို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီပြည်သူလူလူရဲ့စံနာနဲ့ရလာတဲ့ရလက်တွေအပေါ်မှာဟိုပစ္စလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်နေအဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဒီဟာကိုအဲပြည်သူလူထုရဲ့စံနာကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကိုကဆက်စ조사ဖို့လိုရဲဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတွေတိတိကျကျပေါ့အခုလို့ကနလို့ဆွဆွဲနေတာပေါ့နော်ဟိုဗာလဲမှတ်ပုံကြီးမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မဲစရင်တွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်ဒီဒီကြကြစနစ်တကြအလုပ်ထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါအကြောင်းလဲကျမတို့ဒီစောင့်ကြည့်သူတွေအကြံပြုရယ်ဆိုတာလဲအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်အကြံပြုလာဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့မစင်မအိုးရောဒီကနေပြီးတော့ကျွန်တော်တို့ဘလူသင်ငန်းစာယူနိုင်ပါမလဲ
ဟုတ်အဓိကတော့ဒါခဏပြောသွားတဲ့အတိုင်း institution ကြီးဖြစ်တဲ့အတွက်ကျမတို့ကဒီသူ့ရဲ့ရည်ရွယ်ချက်မှန်ကန်ဖို့လိုတယ်တသေးအဖြစ်ဒီ professional ဖြစ်ဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရည်ရွယ်ချက်တွေမမှန်ဘူးသူလိုရမဲ့လမ်းကြောင်းအတိုင်းပေါ့ဟုတ်ပါကျွန်တော်နိုင်ငံဆိုလို့ရှိရင်ပို့ဆိုတော့ကဒီတက်ဆိုလို့ရှိရင်အစိုးရအောက်မှာမရှိတဲ့ဟာလိုမျိုးထိဖြစ်နေတဲ့ခါကျတော့သူရ professional ဖြစ်မှုတွေကဒါငကူကရမ်းမှရိုင်နေရတဲ့ကြားရဲအခုလိုမျိုးကိစ္စတွေပါရှိတယ်ဆိုတော့ပို့ပြီးတော့ကိုယ့်ရဲ့ institution တစ်ခုလုံးကိုဒီအများပြည်သူအနေနဲ့ပို့ပြီးတော့မကြည်လည်တာပေါ့နော်ဒါမျိုးတွေက ရှိလာနိုင်တယ်ရှိလာနိုင်တယ်ဆိုတော့ဒီလိုပဲလုပ်မဲ့အစားပေါ့နော်ဒီရေရှည်နိုင်ငံကြီးအဲကျွန်တော်တို့ပြည်သူလူထုကိုသူအကာအကွယ်ပြုနိုင်တဲ့တကယ် professional ပေါ့နော်ဒီ tech institution မျိုးဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုယ့်ရဲ့ဒီကာကွယ်ရေးကိစ္စရပ်ဒီပေါ်မှာဘယ် professionally တည်တည်ချာချာလောက်တာကပို့ပြီးတော့လမ်းတော်မယ်လို့မြင်ပါတယ်လို့ဒီနိုင်ငံရေးကိစ္စရမှာအထူးတလဲစိတ်ဝင်စားပြီးတော့ဒီလိုပဲပါဝင်နေတာထက်ဆိုင်ရပေါ့နော်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်ခင်လေးငယ်ဒေါ်စင်မောင်ဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဝေဝေလဲကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပ
ါ
ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်လွတ်လပ်မြတ်တာသောယူကော့ဝင်များပန်ပိုးရေးကွန်ရက်အဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မောင်ဦးလို့ဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီပြာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ